ဂျပန်နိုင်ငံမှာလူလေးဦးသေဆုံးအောင်လို့တိုက်ခိုက်ခဲ့တယ်ဆိုပြီးတော့မတင်ကသူတယောက်ကိုဖမ်းဆီးလိုက်နိုင်ပြီလို့ရဲတပ်ဖွဲ့ကပြောပါရယ်ဂျပန်နိုင်ငံအလဲပိုင်းနာဂိုနိုနယ်ရဲကနာဂိုနိုမြို့မှာဂျာသာပရေးနေတုန်းကအမျိုးသမီးတဦးဓာတ်နဲ့ထိုးခံရပြီးတော့ရဲတပ်ဖွဲ့ဝင်2ယောက်တနက်နဲ့ပြစ်ခတ်ခံခဲ့ရပြီးတော့အဆောက်အဦတစ်ခုထဲမှာပုံးနေတဲ့တိုက်ခိုက်တဲ့သူကို12နာရီကြာမှဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်အဲ့ဒီမတင်ကသူဟာနာဂိုနိုမြို့ရဲ့မြို့ကောင်စီအကြီးအကဲရဲ့သားဖြစ်သူအသက်30နှစ်တနှစ်အရွယ်ရှိသူဖြစ်ပါတယ်သူရဲ့ဖခင်အိမ်မှာပုံရောက်နေတာလို့ဂျပန်သတင်းတွေမှာဖော်ပြပါတယ်ဂျာသာပရေးနေကပျောက်ကြားဝတ်စုံဝတ်ထားတဲ့သူတယောက်ကလိုက်လို့အမျိုးသမီးတဦးကအသက်လူပြီးပြေးနေတာကိုတွေ့ရတယ်လို့မျက်မြင်တွေကပြောပါတယ်အခင်းဖြစ်တဲ့နေရာကိုရဲတွေရောက်သွားတဲ့အချိန်မှာတော့အဲ့ဒီသူကတနက်နဲ့လှမ်းပစ်တာကြောင့်ရဲနှစ်ဦးထိမှန်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဓာတ်နဲ့ထိုးခံရတဲ့အမျိုးသမီးရောရဲနှစ်ဦးပါဆေးရုံမှာတေဆုံးခဲ့ကြရပါတယ်ဓာတ်နဲ့တိုက်ခိုက်ခံရပုံရတဲ့နောက်ထပ်သက်ကြီးအမျိုးသမီးတဦးလည်းတေဆုံးခဲ့ပါတယ်ဂျပန်နိုင်ငံမှာအခုလိုမျိုးတိုက်ခိုက်ခံရတာအထူးသဖြင့်တနက်နဲ့ပြစ်ခတ်တိုက်ခိုက်မှုကအင်မတန်ကိုဖြစ်ခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်2ယောက်နဲ့တေဆုံးခဲ့ရတဲ့သူတွေအတွက်အင်မတန်ကိုဝမ်းနဲ့ကြေကွဲရပါတယ်လို့နဂနိုနယ်ရဲချုပ်ကဖော်ပြပြောဆိုခဲ့ပါတယ်ရှင်။